ရားမတွေအလုံးမလုံးချင်လို့ပေါ့နော်သူများတွေစနေတနေ့ကနေမှနားရက်ဒီမှလဲနားရတယ်နှွေးပိတ်ရလဲနားဆိုတကယ်တော့လဲခါမှနားရတယ်ဆိုတာမရှိဘူးစနေဆိုတာလဲနားရတယ်ဆိုတာတကယ်တော့သိမရှိဘူးတခုမဟုတ်တခုနဲ့သွားရတာ
AR တိုင်းမြောင်မြမျိုးကအထက်တန်းပြဆရာမတူပြောသွားတာပါပညာရေးဝန်ကြီးဌာနက2019-2020ခုနှစ်ကစပြီးအခြေခံပညာကျောင်းတွေရဲ့နွေရာသီကျောင်းပရက်ကို3လမပိတ်ဘဲ2လသာပိတ်တော့မယ်လို့2019 April ကကြေညာခဲ့ပါတယ်။ဒီနွေကျောင်းပရက်သတ်မှတ်ချက်အပေါ်မှာပညာရေးအတိုင်းဝိုင်းကြားမှာဝေဖန်မှုတွေထွက်လာသလိုကန့်ကွက်မှုတွေလည်းရှိလာခဲ့ပါတယ်။ဆရာဆရာမတွေကဒီနွေကျောင်းပရက်ကြေညာချက်ပေါ်မှာကန့်ကွက်ရတဲ့အကြောင်းက
တကယ်တော့ကျောင်းမတက်ချင်ကြတာတော့မဟုတ်။ကျောင်းလည်းတက်ချင်တယ်။ကျမတို့က3လပိုင်းဆိုထီလဲခါတိုင်းကဘယ်မှမတော်အောင်လေ။အဲမှာမတော်ဘူးကျောင်းမှာပဲနေရမယ်လို့နေတိုင်းကျောင်းလာတက်ရမယ်ခရီးသွားမယ်ဆိုလို့ရှိရင်ထွက်ခွာခွင့်ဟိုကျောင်းအုပ်ကိုအဲ့လိုခွင့်တောင်းရမယ်ဒါမျိုးတွေသူတို့ပြောထားတာပေါ့အဲ့လိုကြီးပြောထားတော့ကျမတို့လည်းမတော်ပါဘူးနေနေရမယ်အခုကခလေးတွေတက်ရမယ်ဆိုတော့ခလေးတွေတက်ရမယ်ကိစ္စဆရာကြီးကမတင်ခြင်းလို့တော့မဟုတ်ပြောမယ်ဆိုရင်မဖြစ်နိုင်တာကြီးချီတာမဖြစ်နိုင်ဆိုတော့သူတို့အခုဆိုလို့ရှိရင်သူတို့ပြောတာကဟိုဒီမြန်မာနိုင်ငံပညာရေးရောဒီလိုအစဉ်အတန်းနှိမ်ကြတာကကျောင်းတချိန်လေးလို့ပေါ့နော်အတော်မလို့တိုးတယ်အခုဒီလိုမျိုးကြောင်းဖွင့်နေဆိုလို့ရှိရင်ခလေးတွေအတွက်အကျိုးရှိမယ်ကောင်းသွားမယ်လို့အဲ့လိုပြောတော့အကျိုးရှိတယ်ကောင်းသွားတယ်ဆိုရင်တော့အကုန်လုံးတပြေးညီရှိတယ်ဆိုရင်တော့ဖြစ်ပါလေကျမတို့ကလည်းတင်ပါတယ်တင်လည်းတင်နိုင်ပါတယ်ဒါပေမဲ့အခုတို့ကဒီ3လပိုင်းအတွင်းမှာ4တန်းဆောင်မွေးရှိတယ်7တန်းရှိတယ်ပြီးရင်10တန်းရှိတယ်ဆိုတော့အဲ့ဒါကြီးဇက်တိုက်လောက်သွားမှာအဲ့လိုဇက်တိုက်လောက်သွားတဲ့အခါကျလို့ရှိရင်ဘာလို့ ਆ လဲဆိုတော့ဒီစာသက်ဌာနကြောင်းတိုင်းမရှိဘူးကျမတို့ကျောင်းကတော့ရှစ်လေးတန်းလည်းရှိတယ်ရှစ်တန်းလည်းရှိတယ်ဆယ်တန်းလည်းရှိတယ်။အဲဒီမှာမရှိတဲ့ကျောင်းတွေလည်းရှိတော့သူတို့ပြောတဲ့ပုံစံရှိတဲ့ကျောင်းတွေကပိတ်ထားမယ်မရှိတဲ့ကျောင်းတွေတက်ရမယ်တဲ့သူကအဲ့လိုပြောတယ်။ဒါတပြေးညီမဟုတ်တော့ဘူးလေ။အဲ့လိုမျိုးပဲတကယ်လို့အကျိုးရှိလို့ဖွင့်နေဆိုရင်ပုံတန်းလို့ဖြစ်တင်တယ်လို့ကျမမြင်တာ။နောက်တစ်ခုကျတော့မပါတဲ့ကျောင်းတွေကဆရာမတွေပါလေ။သူတို့လည်းစာမီးပွဲကန်းလာဆောင်ရမှာ။လေးတန်းလည်းဆောင်ရမယ်ရှစ်တန်းလည်းဆောင်ရမယ်ဆယ်တန်းလည်းဆောင်ရမှာ။အဲ့လိုဆောင်တဲ့အခါကျတော့အဲ့ကလေးတွေကိုဘသူတွေကစာသင်မှာလဲဆိုတော့ဒုက္ခတွေကတကယ်လို့ထိအောင်မရှိလို့လားပေါ့။တကယ်လို့ကျမတို့ကနှစ်စာတွေကဒီ3လပိုင်းအထိကျောင်းတက်ရမယ်ဆိုတော့ကျမတို့ကကြားထားပြီးသား။ကြားထားပြီးမယ်လဲဘလူရင်းကစီစဉ်ကြမလဲလို့ပေါ့နော်။အဲ့လိုဆောင်ပြီးနေတာ။တကယ်တမ်းလည်းကြားလဲကြားထပြီးဆရာကြီးဆရာမကြီးပြောတာတော့ဒီဝင်းကြီးကနေပြီးတော့မိပါကြီးစီဝါကြီးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဆရာမကြီးကကျောင်းဝင်ကလေးထိန်ရမယ်ပုံစံမျိုးပြောလို့တကယ်တော့ထဆူလိုက်တာ။သူတို့ဘက်ကဖွင့်ရတဲ့အကြောင်းဘာမှခိုင်ခိုင်ငုံငုံမပြောဘူးလေအဲ့လိုလဲဖြစ်လဲဖြစ်ပေါ့အချို့တွေကဘယ်လိုမြင်လဲဆိုတော့ဆရာမကြီးကစာမသင်ချင်လို့ဆိုတဲ့ပုံစံပြောလို့ပဲတကယ်တော့စာလဲနှစ်လပိုင်းဆိုအကုန်ပြီးနေ
ဒီပညာရေးဝန်ကြီးရဲ့မူဝါဒကမိဘတွေကျောင်းသူကျောင်းသားတွေအတွက်အဆင်မပြေတာတွေကိုလည်းဆရာမကအခုလိုပဲပြောပြပါတယ
်ဆဲကူကအမတယောက်ဆိုကြပြောပြအဲ့သူကျောင်းဝန်ကလေးကြီးဆိုကျောင်းပိတ်တာနဲ့နှွေရင်မဟုတ်ဘူးကျောင်းပိတ်တာနဲ့သူတို့အုပ်ကားတွေလိုက်ရတာလေတနေ့ကိုတကောင်းရတယ်ယောက်ျားလေးရောမိန်းကလေးရောလေနောက်အဲ့တချို့ကြတော့မိဘတွေကလေမိဘတွေတော့လှုပ်တဲ့အခါမှာအိမ်မှာမထားခဲ့ခြင်းလို့ခေါ်သွားတာစိတ်မချလို့ခေါ်သွားတာမျိုးလေအဲ့လိုမျိုးကြီးလည်းရှိတယ်ဆိုတော့တကယ်လို့ဒီ3လပိုင်းကျောင်းဖွင့်မယ်ဆိုရင်ဒီကလေးတွေကိုဘယ်လိုလုပ်မလဲတကယ်တော့3လပိုင်းမှာစာအုပ်ဖြည့်တဲ့သဘောပဲတကယ်တော့ဖွင့်တာမဟုတ်တွက်လိုက်လို့ရှိရင်ကျောင်းတဲ့ရည်တွေကဘာမှမရှိတဲ့အတွက်တို့ကတကယ်လို့တို့ကလေးတွေကိုခေါ်သွားပြီးတော့မှစာအုပ်ဖြည့်တော့မှတခါလာပြန်ပို့တော့တို့ကဟိုကအလုပ်တွေကိုတို့ဖြတ်ခဲ့ရဖြတ်ပြီးလာပြန်ပို့အောင်ထားခဲ့လို့လည်းမရဘောတချို့ဆင်းရဲတဲ့မိဘတွေဆိုလို့ရှိရင်ဒီကျောင်းစရိတ်ဒီကုံနာတွေရှိတာပေါ့နော်သူတို့ဒီလာတွေအတွင်းမှာဟိုတက်တာသွားအောင်ကျူရှင်လာခါအစပေါ့လေအစုံပေါ့နော်ဆင်ပြေသွားစီကြတာပေါ့နော်တလားဆိုလည်းမနေဘူးဆိုပြီးတော့အဲ့ဒါမျိုးကြီးလည်းရှိတယ်ဟိုနောက်တစ်ခုကလေတအားခေါင်းတဲ့နေရာတွေမှာယာတိဥတုတန်ခံရတာပေါ့နော်ဒီနိုဗ ెంబ ာလတုန်းကတောင်တော်ဘူးနေပြီကျွန်တော်တို့ကျောင်းနေမှာလေဒီဇင်ဘာနဲ့ဇန်နဝါရီမှာပြန်ပြီးတော့နည်းနည်းအေးလွန်းအဲ့လားဆိုတော်တော်ဘူးနေပြီကျမတို့ကတော့မြို့ထဲမှာဆိုင်ကယ်လေးကြီးဆက်ပင်းကြီးကားတွေနဲ့ဒီလိုတော့ကြာပြီးတော့ကျောင်းထဲမှာလည်းပူရယ်ဆိုတာကတော့ဆင်းရဲတဲ့နေရာကလေးတွေဆိုလို့ရှိရင်ဘယ်လိုနေမလဲသူတို့ဆိုအဝေးကြီးတွားရတယ်ကလေးတွေရှိရလေးဆက်ပင်းကြီးနဲ့အဝေးဝင်းထဲကိုဖြတ်သွားတာရှိတယ
်ဒီနှွေကျောင်းပိတ်ရဲ့စနစ်ကိုကန့်ကွက်တဲ့လှုပ်ရှားမှုတွေအခုလပိုင်းအတွင်းမှာလည်းအတော်လေးအရှိန်မြင့်လာတာကိုတွေ့ရပါတယ်ကျောင်းသားသမဂ္ဂအဖွဲ့တွေကလည်းစာတင်ကာလတိုးမြင့်တဲ့အတွက်ကလေးတွေလုံလောက်တဲ့အနားယူမှုမရတာ၊ယာတိဥတုပူပြင်းတာတွေအတွက်ကြေညာချက်တွေထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်။ဆရာဆရာမတွေအနေနဲ့လည်းနှွေကျောင်းပိတ်ရက်ကိုအရင်တိုင်းပဲဖြစ်စေချင်တယ်လို့မြောင်းမြားကအဲ့ဒီဆရာမကပြောပါတယ်
။ခါတိုင်းလိုပဲဖြစ်စေချင်တာပါနော်။ အကျိုးရှိမယ်ဆိုရင်တော့လောက်ပါကျမတို့ပြင်ပန်းခံနိုင်ပါတယ်ဆရာကြီးဆရာမကြီးကတကယ်လည်းပြင်ပန်းခံနိုင်တာတစ်သက်လုံးခိုင်းလာတာကြီးကဒီရက်အတွင်းမှာဒါအပြီးလို့ပြောဘလောက်များများပြီးအောင်လုပ်ပေးရတာမလုပ်ပေးနိုင်လို့ဘယ်တော့မှမငြင်းနိုင်ဘူးတဲ့လုပ်ပေးကြတာပဲလေဆယ်တန်းနေဆိုလဲစုတနည်းအားဖြင့်မှဖြတ်အာဒီဟာကိုဖြတ်ပြီးတာနဲ့နှက်ဖန်ပြီးဆိုလုပ်တာပဲတညာလုံးညာ9နာရီကြီး9နာရီကြီးလုပ်တာပဲအဲ့လိုမျိုးကြီးဘာခိုင်ခိုင်လုပ်ကြတာ
ပညာရေးဝန်ကြီးဌာနကຫນွေຈောင်းပိတ်ရဲ့ရှော့ချလိုက်တဲ့အပေါ်ဆရာဆရာမတွေနဲ့ចောင်းသားမိဘတွေရဲ့အခက်အခဲအကြောင်းမြောင်းများကထက်တန်းပြဆရာမတူဦးကရင်ဖွင့်သွားတာပါ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။